ကျမစုမမရှင်ဂျော်ဒန်ရောမြန်မာလူသမားတွေကိုမြန်မာအစိုးရကကယ်ဆယ်ရေးလေယာဉ်နဲ့လာခေါ်လို့ပထမဆုံးအတော့အနေနဲ့မြန်မာပြည်ပြန်ခွင့်ရသွားကြပြီဖြစ်တဲ့အကြောင်းပြောပြပေးချင်ပါတယ်။ COVID-19 ကပ္ပကရောဂါဖြစ်နေတဲ့အချိန်မှာဂျော်ဒန်နိုင်ငံမှာအလုံးလမဲ့ဖြစ်ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရပြီးမြန်မာနိုင်ငံကိုအမြန်ဆုံးနေရက်ပြန်လို့တဲ့ဂျော်ဒန်ရောမြန်မာအလုံးသမားတွေဟာအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံရဲ့စီစဉ်ပေးမှုကြောင့်မြန်မာပြည်ကနေလာခေါ်တဲ့ကယ်ဆယ်ရေးလေယာဉ် Relief Flight နဲ့ဇူလိုင်လ18ရက်နေ့စနေနေ့မှာတော့ပထမဆုံးအတုပ်အိမ်ပြန်သွားနိုင်ကြပြီဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာအကြောင်းမျိုးမျိုးနဲ့ဒုက္ခကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကပထမဆုံးအတုပ်ကိုဂျော်ဒန်နိုင်ငံအာမန်နိုင်ငံတကာလေစိတ်ကနေအပြည်ပြည်ဆိုင်ရာမြန်မာလေကြောင်းလိုင်းမြန်မာ Airways International MAI ရဲ့ Relief Flight ကယ်ဆယ်ရေးလေယာဉ်နဲ့ဒေသစံတော်ချိန်စနေနေ့နေ့လယ်တနာရီမိနစ်50မှာလာရောက်ခေါ်ဆောင်သွားပြီဖြစ်ပါတယ်လို့ Tel Aviv မြို့ Israel နိုင်ငံဆိုင်ရာမြန်မာတန်ယုံကစနေနေ့ကသတင်းထုတ်ပြန်ပါတယ်။ဒီပြည်တော်ပြန်ခီးစဉ်မှာတော့ Rich Five Company ကမြန်မာနိုင်ငံသား73ဦး Century American ဆက်ယုံကမြန်မာနိုင်ငံသား26ဦး Camel and Vega Company က101ဦးစုစုပေါင်း140ဦးဖြစ်ပါတယ်။တဦးကတော့ကျန်းမာရေးအခြေအနေကြောင့်နေခဲ့ရပြီးအစားတို့တဦးလိုက်ပါသွားနိုင်ခဲ့ပါတယ်။ဒုတိယကြိမ်လာမယ့်ဇူလိုင်လ25ရက်နေ့ကြံမဲ့ခီးစင်မှာပါဝင်တဲ့ကမဲရန်ဗီဂါထဲချုပ်ဆက်ယုံကမတ်ပူပူကသူတို့အတော်လေးကိုမျောလင်းချက်မဲ့ဒုက္ခကြုံနေရတဲ့အချိန်ကနေအခုလိုကိုယ်နိုင်ငံကိုပြန်ခွင့်ရတဲ့အပေါ်မှာဝမ်းသာနေကြတယ်လို့ပြောပါတယ်။ဟု
တ်တယ်အလောင်းဝမ်းသာတာမာရတော်တော်တင်လာအခုအဲ့အစင်ပြေတယ်လို့ပြောရပဲအမသူတို့လည်းဝမ်းသာစရာရဲ့တင်သွားတယ်ပြီးတော့အမကိုယ်မြန်မာနိုင်ငံလင်းလာကြတော့သိရမှာလားအကောင်လုံးကျော်ရည်အိမ်မနေ့ကသူတို့အကြည့်ရောကွာကိုတော့ဝမ်းနဲ့သူတို့ကငိုချင်တယ်လို့ကလည်းဖြစ်တယ်ရှင်တော့ဆုပ်ပြီးတော့ဒါမဲ့ကိုလည်းအခုဒီကျန်းအောင်မယ်ဆိုတော့သိရမှာလားအမွေရတယ်တရရဲ့ကြိုပြီးတော့အထယ်သွားပေးရတယ်ဒါမဲ့သူတို့စိတ်ရောမနေရဆိုရင်ဆက်ရှိရကိုလာခေါ်ရတယ်ဟိုအားချင်းပဲဟိုပြန်မဲ့လို့ပေါ့နော်အပြင်းဆောင်မှဆက်ရှိရအတွင်းဆောင်မှများတာဟုတ်စိတ်ရောကိုယ်ကညွန်ကြောင်းကစင်းဟိုလာပြီးတော့တခေါ်တဲ့တိုင်းသူတို့ဒီညွန်ကြားတဲ့အတိုင်းပဲပေါ့နော်အဲ့ဒါသူတို့လေးပေါ်မှာလည်းထိုင်တာကို၃ရက်တပွဲ၃ရက်တပွဲပဲကိုမြန်မာလူမျိုးတွေကြည့်ပဲဆိုတော့လေကိုကတော့မေးပါလေရောက်ပြီလားသူတို့ကအသက်မသိလေးပြန်ဖို့တယ်လေးနကွေးတော့ရောက်ပြီအထောက်တရားနေတယ်အဲ့လိုမျိုးနောက်တော့အခုတော့တက်တော့တက်လာပါတယ်အခုကတော့ဖြတ်သွားပြီလေ
ကိုဗစ် -19 ကပ္ပကရောဂါရိုက်ခတ်မှုကြောင့်ဂျော်ဒန်နိုင်ငံအတွင်းမှာစီးပွားရေးလုပ်ငန်းတွေတချို့ရန်သားလိုက်ရချိန်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားအလုသမားတွေအလုလမဲ့ဖြစ်ဒုက္ခရောက်နေကြပြီးမြန်မာပြည်ကိုအမြန်ဆုံးပြန်ခေါ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုတဲ့အချိန်မှာတရားဝင်တန်တမာဆက်ဆံရေးမရှိပေမဲ့ဂျော်ဒန်အစိုးရနဲ့မြန်မာအစိုးရကြားအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ညှိနှိုင်းမှုနဲ့အခုလိုပထမဆုံးအချိန်မြန်မာနိုင်ငံသားတွေကိုပြန်ခေါ်နိုင်ခဲ့တာလည်းဖြစ်ပါတယ်ဇူလိုင်လ25ရက်နေ့ဒုတိယအကြိမ်ကယ်ဆယ်ရေးခီးစဉ်မှာတော့ရင်ခွင်ပိုက်ကလေးငယ်တူအပါဝင်142ဦးကိုလာရောက်ခေါ်ဆောင်မှဖြစ်ပြီးနောက်ထပ်အရန်မြန်မာနိုင်ငံသား30ယောက်လိုက်ခွင့်ရမယ်ဆိုရင်တပါးတည်းခေါ်ဆောင်သွားနိုင်ရေးပြင်ဆင်ထားဖို့ကိုအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးကသတိပေးအကြောင်းကြားထားပါတယ်ဂျော်ဒန်နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ်မြန်မာနိုင်ငံသားတွေဟာအနည်းဆုံး passport နိုင်ငံကူးတက်တန်း6လကြံရမှာဖြစ်ပါတယ် relief flight ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ်မြန်မာတွေဟာလေယာဉ်ပြန်တန်းချိန်တစ်လျှောက်လုံးအစားအသောက်တည်ခင်းချိန်မှာအပါface mask နှာခေါင်းစီးမျက်နှာဖုံးတွေတက်ဆင်ထားရမှာဖြစ်ပါတယ်။လေရင်လက်မဲ့ပြပစ္စည်းအပ်တဲ့အချိန်လေရင်မော်တက်တဲ့အချိန်မှာတော့သူတို့ကိုအပူချိန်တိုင်းပြီးအဖျားရှိမရှိစစ်ဆေးမှာဖြစ်ပါတယ်။အဖျားမရှိတော့မှတင်ဆောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုပြန်ရောက်မယ်ဆိုရင်လည်း COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်တဲ့အနေနဲ့တီးခြားခွဲပြီးစောင့်ကြည့်နေထိုင်မှုသူတို့ကန့်သတ်နေရာတွေမှာ community based facility quarantine 21ရက်နဲ့ home quarantine 9ရက်နေထိုင်ရမယ့်စီကံချက်တွေကိုပြည်တော်ပြန်မြန်မာနိုင်ငံသားတွေအနေနဲ့အတိအကျလိုက်နာဆောင်ရွက်ပေးဖို့ကိုလည်းအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးကနေတိုက်တွန်းထားပါတယ်ရှင်ကျွန်မစုမမ